မြန်မာနိုင်ငံတွင်းမှာဒီကနေ့ကြာရောက်တဲ့မေရီနေ့နိုင်ငံတကာအလုပ်သမားနေ့မှာအလုပ်သမားအဖွဲ့အစည်းတွေကအခမ်းအနားတွေကျင်းပခဲ့ကြသလိုအလုပ်သမားတွေရဲ့ရပိုင်ခွင့်အတွက်စံတာပြမှုတွေလည်းရှိခဲ့ပါတယ်။ရန်ကုန်တိုင်းလှိုင်သာယာစက်မှုဇုန်မှာမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ် CTUM ကလုပ်တဲ့မေရီနေ့အခမ်းအနားမှာတော့မြန်မာအစိုးရပြည်ထောင်စုဝန်ကြီးဦးအောင်မင်းတက်ရောက်တယ်လို့ ILO အပြည်ပြည်ဆိုင်ရာအလုပ်သမားဖွဲ့ချုပ်ကိုယ်စားလှယ်ကလည်းတက်ရောက်စကားပြောခဲ့ပါတယ်။တစ်ချိန်တည်းမှာပဲအလုပ်သမားရေးရာနဲ့ပတ်သက်လို့လက်တလောအရေးကြီးအကြောင်းအရာဖြစ်နေတဲ့အနှိမ်ဆုံးလှုပ်ခလှစာသတ်မှတ်နိုင်ရေးအတွက်အလုပ်သမားစံတာပြမှုတွေလည်းရှိခဲ့ပါတယ်။အလုပ်သမားတွေအတွက်အနှိမ်ဆုံးသတ်မှတ်လှုပ်ခလှစာဟာကျပ်9600ရရှိရေးအတွက်ဆိုပြီးတော့အလုပ်သမားတို့ကတော့စံတာဖော်ထုတ်ဖို့ရန်ကုန်တိုင်းဒေသကြီးအစိုးရကသတ်မှတ်ပေးထားတဲ့တာမွေမြို့နယ်ကြိုက်စံဟစ်တိုင်းမှာတောင်းဆိုစံတာပြခဲ့ကြပါတယ်အလုသမားတွေအတွက်နှိမ်ဆုံးလှုပ်ခလှစာသတ်မှတ်နိုင်ရေးဘာအတွက်လိုအပ်နေသလဲ VOA ရန်ကုန်အခြေစိုက်သတင်းတောက်မတ်မေခါကစုံစမ်းမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပါ Captain Making and Parking CMP လို့အတူကောက်ခေါ်တဲ့ထုတ်လုပ်ရေးလုပ်ငန်းရှင်တွေကအနှိမ်ဆုံးသတ်မှတ်လှုပ်ခလှစာကိုတရက်လင်း1500သာပေးနိုင်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကအဆိုပြုတင်ပြထားပါတယ်ဒီအပေါ်မှာအလုသမားတယောက်အတွက်လောက်ငါမှုမရှိတာကြောင့်ခုလိုဆန္ဒပြတောင်းဆိုခဲ့တာပါဒီလို CMP လုပ်ငန်းရှင်တွေဘက်ကအဆိုပြုတင်ပြထားတဲ့အနှိမ်ဆုံးသတ်မှတ်လှုပ်ခလှစာတာအတီးဖြစ်သွားပါကအလုရှင်တွေနဲ့အလုသမားကြားဆက်ဆံရေးပုံမဆိုးရွားသွားနိုင်တယ်လို့မြန်မာနိုင်ငံအလုသမားသတ်မှတ်ကများအဖွဲ့ချုပ် CTUM ကအလုသမားကောင်းဆောင်ကိုပြည်ဖြိုးအောင်ကခုလိုပြောပါတယ
်အလုသမားတော့လိုအပ်ချက်တွေများတယ်များတဲ့အနေအထားမှာသူတို့အခါချင်းငွေနှဲသွားလုံးအောင်ကြည့်တယ်အခုလက်ရှိပေါ့နော်ဟိုလုပ်ငန်းရှင်တွေပြောသလို1500မျိုးဖြစ်သွားမယ်ဆိုလို့ရှင်လေဒီတက်ပို့ရဆိုးရတဲ့ဆက်ဆံရေးလှုပ်ရှင်လုံးမှာဆက်ဆံရေးအခြေအနေဖြစ်လာမယ်ဒီတက်ပို့ပြီးများတဲ့ပေါ့နော်ဟို1000 8000ဆက်အနေအထားဖြစ်လာမယ်ဆိုလို့ရှင်လေပြည်တွင်းလုပ်ငန်းရှင်ကတော့အနည်းနဲ့အများလို့ပျောက်သွားနိုင်တယ်ပေါ့နော
်အနှိမ့်ဆုံးသတ်မှတ်လှုပ်ခလှစာပေးနိုင်မှုအတွက်အလုသမားတွေရဲ့ကုန်ကျငွေစည်ရင်းကိုစစ်တမ်းကောက်ယူခဲ့တယ်လို့လုပ်ငန်းရှင်တွေရဲ့ကုန်ကျငွေနဲ့လုပ်ငန်းလေပတ်မှုဝင်ငွေကိုလည်းစစ်တမ်းကောက်ယူစီခြင်းနဲ့လို့ကိုပြေဖြိုးအောင်ကပြောပါတယ်ဒီလိုကောက်ယူမှသာအလုရှင်တွေဘက်ကအမှန်တကယ်ပေးနိုင်တဲ့နှုံတာကိုတိကျစွာထွက်လာမယ်လို့သူကခုလိုပြောပါတယ်
ဟုတ်ပါတော့ကျွန်တော်တို့လူသမားတွေကတောင်းတဲ့အနေအထားတစ်ခုစီတကယ်လိုအပ်ချက်ရှိလို့တောင်းတာဒါပေမဲ့သူတို့ဘက်ကပေးနိုင်တယ်မပေးနိုင်ဆိုတဲ့အနေအထားကြောင့်ကျွန်တော်တို့တေချာတိကျမသိရသေးဘူးသူတို့မှာပေါ်တော့ကုန်ကြစိတ်တွေများလို့ဒါပေမဲ့ကျွန်တော်တို့ကတကယ်စက်တန်းကောက်ပေးကျွန်တော်တို့အလုပ်သမားတွေကိုပေါ်တော့အနေဆုံးလောက်ခလစာအတွက်ကိုအစိုးရအလုပ်ရှင်အလုပ်သမားဆိုပြီးတော့3000လဲ3000ဆိုင်ပါဝင်တဲ့ဒီဟိုဟာစက်တန်းကောက်တဲ့ဟာမျိုးလုပ်သလိုလုပ်ငန်းရှင်တွေကုန်ကြစိတ်ကိုလည်းအဲ့လိုမျိုးစက်တန်းကောက်ပေးဒါဆိုရှင်သူတို့တကယ်ကုန်ကြနေတဲ့ဟာနဲ့ကျွန်တော်တို့အလုပ်သမားတွေတောင်းတဲ့ဟာနဲ့ပေးနိုင်လားမပေးနိုင်လားဆိုတော့တကယ်ထိတ်တဲ့အချိန်ညာချိန်ထိုးပြီးတော့ကျွန်တော်တို့တောင်းကျင်တယ်။နေအလုပ်သမားဘက်ကတောင်းတာနည်းတယ်သူတို့ဘက်ကပေးနိုင်ရင်သားနဲ့မပေးဘူးဆိုလို့ရှင်လည်းကျွန်တော်တို့တောင်းမှုအနေထားမျိုးပေါ့နော်။မပေးတကယ်မပေးနိုင်ဘူးဆိုတဲ့အနေထားဆိုလို့ရှင်လည်းအလုပ်သမားနဲ့တိုင်းမညှိနိုင်နဲ့မတို့ဘလို့ဘယ်အနေထားလောက်ကိုပြန်တောင်းဆိုမလဲ။ပေါ့နော်လုပ်ငန်းတွေပြေလည်ပြီးအနေထားတစ်ခုဘယ်အနေထားလောက်ရောက်လာလို့ရှင်မတို့လူသမားတွေခံစားဝင်ဘလို့ပေးမလဲဆိုတာမျိုးတွေနဲ့ဒါမျိုးတော့ကျွန်တော်လှုပ်ရှင်တယ်ပေါ့နော်
။ CMB လုပ်ငန်းရှင်တဦးကတော့အနှိမ်ဆုံးသတ်မှတ်လှုပ်ခလှစာကိုတရက်လင်း1500ကျပ်သတ်မှတ်ပေးတာကအနှိမ်ဆုံးအခြေခံတစ်ခုသာဖြစ်ကြောင်းလုပ်သားတဦးကိုအခြေခံလစာအပြင်ထောက်ပံ့ခြင်းရှားပါးစေစတဲ့ဇယိစကားတွေကိုလုပ်ငန်းရှင်ဘက်ကထပ်ဆောင်ပေးထားရတဲ့အတွက်အခြေခံလုပ်သားတဦးမှာအနှိမ်ဆုံးလုပ်ခလစာတသိန်းနီးပါးရတယ်လို့ခုလူပြောပါတယ
်မတော်ကတကယ်1500ဆိုတဲ့ဟာအခြေခံဆိုတဲ့ဟာလေးကိုတကွက်အနေနဲ့ထားထားပြီးတော့ကြံနဲ့မှဒီလားသာပေးလို့မှကြံနဲ့အကွက်ဒီအများကြီးရှိရပေါ့နော်အဲ့မျိုးနဲ့တကယ်တမ်းပေါက်လိုက်လို့ချင်းအလုံသမားတယောက်ကအနည်းဆုံးတော့9000နဲ့တသိန်းဝန်းကျင်တော့ရကြပါလိမ့်မယ်1500ဆိုတဲ့လူရန်အလုံသမားကဘာမှမသိနားမလဲသေးရဲ့လူရဲ့အခြေခံလောက်ကို1500ဖြစ်တာပါအမားတို့က production ကိုလုပ်တယ်ဆိုပေမဲ့လို့ထွက်လာတဲ့ product တိုင်းက export ဖြစ်မယ်ဆိုရင်ဝင်ငွေဖြစ်မှာပေါ့နော်ဟိုကျန်းကျင်လုပ်သားတွေနဲ့တကယ် product ကောင်းကောင်း quality ကောင်းကောင်းကိုအမားတို့ကရပြီးတော့ export ပို့နိုင်မှာပဲအမားတို့အတွက်ကဝင်ငွေရမှာမဟုတ်လို့အဲ့လိုဝင်ငွေရမှာပဲအမားတို့ကနေပြီးတော့မှဒီဘက်မှာလာစားပေးတာတွေကနေအစကျန်းတဲ့ကုန်ကြမ်းစည်းအကုန်လုံးအမားတို့ကပါဖြစ်အဲ့လိုမဖြစ်ဘဲနဲ့ product တော့ထုတ်တယ်ဒါပေမဲ့လို့export မဖြစ်ခဲ့ဘူးဆိုရင်အမားတို့ကဒီရဲ့ကုန်ကြမ်းစည်းအကုန်လုံးစိုက်ရ
လုံသမားခွင့်အရေးကာကွယ်မြင့်တင်ရေးအလုံသမားအရေးလှူရှားသူမတ်ဤရွှေစင်ကတော့အနေဆုံးသတ်မှတ်လုခလစာမသတ်မှတ်နိုင်တဲ့အတွက်အလုံသမားတွေမှာနစ်နာမှုတွေရှိနေကြောင်းအနေဆုံးသတ်မှတ်လုခလစာကိုတိတိကျကျအမြန်ဆုံးသတ်မှတ်ပေးစေခြင်းကြောင်းလက်ရှိနှစ်ဖက်တောင်းဆိုနေတဲ့ပမာဏတွေဟာတင့်တင့်နဲ့နှုံတာပမာဏများမဟုတ်သေးကြောင်းခုလိုပြောဆိုလိုက်ပါတယ်
1500တော့မဖြစ်နိုင်ဘူး9600လည်းမဖြစ်နိုင်ဘူး ဒါပေမဲ့အခု3500 4000နှုန်းဆိုတယ်မဆိုးဒီနေထားပေးမယ်ဆိုတော့ minimum wage ဖြစ်တယ်ဟိုကလုံငန်းကျွမ်းကျင်တဲ့ scale work တွေကသူ့တက်သွားမှာဒါကြောင့်မို့လူသမားတွေကလည်းမဆိုးရင်မကြောက်ကြပါနဲ့ပိုလိုချင်တဲ့အပြည့်အဝမရခဲ့ရင်တော့တင်းတင်းနဲ့နေထားရမယ်ဆိုရင်လက်ခံတယ်က3000ထပ်ပေါ့နော် 3500 4000အဲ့လောက်ပေးမယ်ဆိုလို့ချင်းကျမတို့နည်းနည်းစဉ်းစားစီချင်တယ်လုံသမားတို့လည်းကျမအကြံပေးတာပါအဲ့ဒီဝင်းချင်မှာပေးမယ်ဆိုလို့ရှိရင်ဒါက minimum ဖြစ်တယ်လို့ရှိရတယ်နော
်နိုင်ငံတော်သမ္မတကြီးကလည်းဒီကနေ့အလုံသမားနေ့သဝင်လွှာမှာအလုံသမားများနဲ့အလုံရှင်များနှစ်ဦးနှစ်ဖက်သဘောတူညီပြီးလက်တွေ့လိုက်နာကျင့်သုံးနိုင်မယ့်နှုံထားကိုအစိုးရအလုံရှင်နဲ့အလုံသမား၃ဦး၃ဖလှယ်ပြုသဘောထားဆောင်ကသတ်မှတ်ပေးဖို့တိုက်တွန်းပြောဆိုထားပါတယ်အစိုးရဘက်ကတော့ဒီမေလကုန်မှာအနေအဆုံသတ်မှတ်လောက်ခလာစာကိုသတ်မှတ်ပေးမယ်လို့ထုတ်ပြန်ပြောဆိုထားပါတယ်လက်တွေ့မှာတော့အနေအဆုံသတ်မှတ်လောက်ခလာစာသတ်မှတ်ဖို့ကခဲယင်းနေစေဖြစ်ပါတယ်ရှင်